အစ္စရေးနဲ့ဒီဟာမတ်စစ်သွေးကြောအဖွဲ့ကြားမှတဘောတူနေထားတဲ့အရာဟာမတ်တွေဖမ်းဆီးထားတဲ့အစ္စရေးတစားကန်73ယောက်ပြန်လွတ်လာပါပြီ။အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့အစ္စရေးတစားကန်တွေကိုဂါဇာကမ်းမြောင်ဒေသတွေမှနိုင်ငံတကာစစ်ချင်းဒီအဖွဲ့လက်ကိုဟာမတ်အဖွဲ့ကလွှဲပေးခဲ့တယ်လို့အခုအတန်လွှင့်နေတဲ့အချိန်မှာပဲအစ္စရေးကလာတဲ့သတင်းတွေထုတ်ပြန်ပါတယ်။နိုင်ငံတကာစစ်ချင်းဒီအဖွဲ့လက်ကနေပြီးတော့အီဂျစ်နိုင်ငံကနေတဆင့်ရောက်လာကြမဲ့တစားကန်တွေကိုအစ္စရေးစစ်တပ်ကနိုင်ငံတောင်ပိုင်းမှာရှိတဲ့ Hadziram Leaders ခန်းမှာလက်ခံယူมาဖြစ်ပြီးတော့သူတို့ကိုဒီဆေးကုသပေးနိုင်ဖို့အတွက်နိုင်ငံအနှံကဆေးရုံ၅ခုစီကိုပို့ဆောင်ပေးมาဖြစ်တယ်လို့အစ္စရေးတာဝန်ရှိသူတွေကအစောပိုင်းတုန်းကပြောကြားထားပါတယ်။အစ္စရေး73ယောက်အပြင်ဒီ Hamas တို့ဖမ်းဆီးထားတဲ့ထိုင်းနိုင်ငံသား12ယောက်လည်းပြန်လွတ်လာတယ်လို့ထိုင်းဝန်ကြီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။ထိုင်းသံရုံးတာဝန်ရှိသူတွေကလွတ်လာသူတွေကိုသွားခေါ်နေပြီလို့ဒီဝန်ကြီးချုပ်က X လူမှုကွန်ရက်ပေါ်မှာလွန်ခဲ့တဲ့တနာရီတုန်းကဒီသတင်းထုတ်ပြန်ခဲ့တာပါ။ Hamas တို့ဖမ်းဆီးထားတဲ့တစားကတယောက်ကိုပြန်လွှတ်ပေးရင် Palestine အကျဉ်းသား3ယောက်ကိုပြန်လွှတ်ပေးဖို့အတွက် Israel ဘက်ကလည်းသဘောတူညီထားပါတယ်။ဒေသစံတော်ချိန်ညနေ4နာရီမှာဖမ်းဆီးထားသူတွေကိုအပြန်အလှန်လဲလှယ်လွှတ်ပေးမယ်ဆိုတဲ့အစီအစဉ်အတိုင်းဒီကနေ့စတင်လွှတ်ပေးနေတာပါ။အပြန်အလှန်အားဖြင့်ဒီ Israel မှာထောင်ချနေတဲ့ Palestine အကျဉ်းသား39ယောက်ကို Israel ဘက်ကပြန်ပြီးတော့လွှတ်ပေးခဲ့တယ်လို့လည်းယုံကြည်ရပါတယ်။ဂျော်ဒန်မြေအနောက်ဘက်ကမ်းကအစ္စရေးအခြေချနေရာမှာရှိတဲ့ Ofa Israel စစ်အကျဉ်းထောင်ကနေပြီးတော့ပါလက်စတိုင်းအကျဉ်းသားတွေကိုစတင်လွှတ်ပေးတာဖြစ်ပြီးတော့သူတို့ကိုလည်းဒီနိုင်ငံတကာကြက်ချင်ီလက်ကိုအစ္စရေးစစ်တပ်ကအစီအစဉ်အရလွှဲပေးရမှာပါ။အောက်တိုဘာ9ရက်နေ့ကအစ္စရေးမျိုးတွေထဲမှာဟာမတ်စစ်သွေးကြွားတွေဝင်ရောက်တိုက်ခိုက်စင်မှာဖမ်းဆီးခံရတဲ့တစားက240ကျော်တဲ့က90ကို၄ရက်အပြစ်အခတ်ဆိုင်းထားဖို့သဘောတူညီထားတဲ့ကာလအတွင်းမှာဟာမတ်စစ်သွေးကြွားတွေဘက်ကလွှတ်ပေးရမှာဖြစ်ပါတယ်။အပြန်အလှန်အားဖြင့်ပါလက်စတိုင်းအကျဉ်းသား150ကိုအစ္စရေးတို့ကလွှတ်ပေးမယ်လို့သဘောတူထားပါတယ်။ယာယီအပြစ်အခတ်ရဆိုင်းထားမှုကိုဒီကနေ့အစောပိုင်းတုန်းကစတင်ခဲ့ပြီးမကြခင်မှာပဲဆေးဝါးအစားအသောက်နဲ့လောင်စာဆီတင်ထားတဲ့ကုန်တင်ကားတွေအီဂျစ်နိုင်ငံနေဇက်ဂိတ်ဘက်ကနေပြီးတော့ဂါဇာကမ်းမြောင်ဒေသတွေကိုဝင်ရောက်သွားနိုင်ခဲ့ကြပါတယ်။